လာမယ့်ထူထူရွေးကောက်ပွဲမှာ Republican Party ကဘီလင်နာတထဲကြီး Donald Trump နဲ့ရှင်ပြိုင်ဘက်ဖြစ်လာဖို့မျှော်လင့်ထားကြောင်း Democratic Party သမ္မတလောင်းနေဖြစ်တဲ့ Hillary Clinton နဲ့ Bernie Sanders တို့ကမနေ့ကပြောဆိုခဲ့ကြပါတယ် Michigan ပြည်နယ် Flint မှာကျင်းပတဲ့ Democratic Party စကားစစ်ထိုးပွဲမှာတော့ပြိုင်ဘက်သမ္မတလောင်းနှစ်ဦးဟာ Republican Party သမ္မတလောင်းတွေရဲ့စကားစစ်ထိုးပွဲမှာလို့ပုံကိုရေးတိုက်ခိုက်မှုတွေမလုံမီအောင်ထိန်းသိမ်းခဲ့ကြပါတယ်သူဦးဆောင်တဲ့အစိုးရအနေနဲ့စိတ်ပိုင်းဆိုင်ရာကျမ်းမာရေးနဲ့ပတ်သက်ပြီးတော့ပိုအာယုံဆိုင်လုပ်ဖို့လိုရဆိုတာဘာကြောင့်လဲလို့အဖြေရှာရင်ဒါဟာ Republican တွေရဲ့ပြုမှုလုပ်ကိုင်နေပုံတွေကိုကြည်ချင်းအဖြစ်သိနိုင်တယ်လို့ Bernie Sanders ကပြောပါတယ်။စကားစစ်တိုးပွဲအပြင် Mr. Sanders ကအလုံးလက်မဲ့မှုတွေဖြစ်ပွားစေခဲ့တဲ့မြောက်အမေရိကကုန်သွယ်ရေးလွတ်လပ်ခွင့်သဘောတူညီချက်အပြင်တရုတ်နိုင်ငံနဲ့ကုန်သွယ်ရေးကိုပုံမှန်ဖြစ်ဖို့သဘောတူညီချက်ကိုထောက်ခံခဲ့တဲ့ Hillary Clinton ရဲ့ဒီစီးပွားရေးဆိုင်ရာမူဝါဒတွေပေါ်ဝေဖန်ခဲ့ပါတယ်။ Mrs. Clinton ကတော့ဆမ်မူလုပ်ငန်းတွေအမေရိကမှာယင်းနီးမြုပ်နှံမှုတွေပိုးပြီးတော့လှုပ်လာအောင်စူပေးတံပေးစနစ်ကျင့်သုံးတင်ပြီးအခြေခံအဆောက်အအုံလိုအပ်မှုတွေနဲ့ပတ်သက်ပြီးတော့လည်းထောက်ပြသွားပါတယ်။ဒါ့အပြင်အမေရိကန်ပြည်ထောင်စုအတွင်းကအကြမ်းဖက်ပစ်ခတ်မှုတွေနဲ့ပတ်သက်လို့လက်နက်ဝယ်ယူသူတွေရဲ့နောက်ကျောင်းရာဇဝင်ကိုစုံစမ်းစစ်ဆေးတဲ့စနစ်ပိုကောင်းမွန်တိုးတက်အောင်လုပ်ဖို့ဆိုတာနဲ့ပတ်သက်လို့လည်းသမ္မတလောင်းနှစ်ယောက်လုံးကသဘောတူညီခဲ့ပေမဲ့လူများပြားသေးစေနိုင်တဲ့ပစ်ခတ်မှုအတွက်တနက်ထုတ်လုပ်တဲ့သူတွေအနေနဲ့လည်းတာဝန်ခံတဲ့ဆိုတာကိုတော့သဘောမတူခဲ့ကြပါဘူး။လူရည်တသိန်းလောက်သာရှိတဲ့ Flint မြို့မှာနေထိုင်သူအတော်များများဟာလူမဲတွေသာဖြစ်ကြပြီးတော့အများစုဟာချို့တက်ကြပါတယ်။သူတို့တွေအနေနဲ့အခုခါမှာအစိတ်အသင့်ရေးတွေတုံးဆွဲနေရပြီးဒီကိစ္စနဲ့ပတ်သက်လို့ပြည်ထောင်စုပြည်နယ်နဲ့ဒေသအာဏာပိုင်တွေကလည်းလာပေါင်းတော်ကြဖြစ်ရှင်းနေသေးပါ။ CNN ကတိုက်ရိုက်ထုတ်လင်းပြတ်သားတဲ့ Democratic သမ္မတလောင်းကြီးရဲ့စကားစစ်ထိုးပွဲအဖွဲ့မှာကလေးတွေပါဝင်အစိတ်အသင့်ရေးတုံးဆွဲနေရသူတွေအတွက်အထူးစိတ်မကောင်းဖြစ်ရကြောင်းကို Mr. Bernie Sanders ကပြောဆိုသွားပါတယ်ခင်ဗျာ။